မနာဒေါ်နယ်ထရမ့်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလာဖရော့တို့ပြီးခဲ့တဲ့ဒီသင်္ဘောတွင်တစ်ဆုံကြစဉ်အကြမ်းဖက်မှုနဲ့နိုင်ငံတကာလေကြောင်းတွာလာမှုဆိုင်ရာကိစ္စရပ်တွေနဲ့ဆိုင်တဲ့ထိတန်းလျော့ဝက်သတင်းအချက်အလက်တွေကိုပြောကြားခဲ့တဲ့ဆိုတဲ့ကိစ္စဟာလုံးဝတင့်လျော်မန်ကန်နဲ့လောက်ရဖြစ်ပြီးအမေရိကန်ထောက်ပံ့ရေးလုပ်ငန်းတွေကိုထိခိုက်ခြင်းမရှိဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောကြားလိုက်ပါတယ်
What we don't do is discuss what is and what wasn't classified. What I will tell you is in the context of that discussion, what the president discussed with the foreign minister was wholly appropriate to that conversation.
ကျွန်တော်တို့အနေနဲ့ဘယ်ကိစ္စကထိတန်းပြုတ်ဝဲချက်ဖြစ်တယ်မဖြစ်ဘူးဆိုတဲ့ကိစ္စကိုမဆွေးနွေးပါဘူး။ဒါပေမဲ့ကျွန်တော်ခင်ဗျားတို့ကိုပြောနိုင်တာကတော့တမန်ဒိုနယ်ထရမ့်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံဆွေးနွေးကြစဉ်ပြောကြားခဲ့တဲ့အကြောင်းအရာတွေဟာပုံမှန်လိုရိုးလုံစင်ထက်မပိုဘူးဆိုတာနဲ့ဒါဟာလေတမန်အနေနဲ့အခြားဘယ်နိုင်ငံကခေါင်းဆောင်နေပဲဖြစ်ဖြစ်တွေ့ဆုံတဲ့အခါပြောကြားလေးရှိတဲ့ကိစ္စရပ်တွေပဲဖြစ်ပါလေ
ရုရှားနိုင်ငံရဲ့ဝန်ကြီးအပြင်အမေရိကန်ပြည်ထောင်စုဆိုင်ရာရုရှားသမ္မတကြီးဆာဂေးကစ်စီလီယက်တို့ပြီးခဲ့တဲ့သတင်းပတ်အတွင်းတမန်အင်ဂျူတော်မှတွေ့ဆုံကြစဉ် laptop ကွန်ပျူတာတွေထဲမှာဘုံးထည့်ပြီးလေရင်တွေပေါ် IS Islamic Security အဖွဲ့ကလေးဝက်ခုတ်တယ်ဖို့ကြံစီနေတဲ့ကိစ္စဆန်စီနေတယ်ဆိုတဲ့ကိစ္စကိုတမန်ထွန်းကပြောပြခဲ့တယ်ဆိုပြီး The Washington Post သတင်းစာမှာရေးသားထားတဲ့ကိစ္စဟာမမှန်ကန်ကြောင်း McMaster ကမြင်ဆိုပါတယ်တမန်ထွန်းနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖော့ရုရှားသမ္မတကြီးကစ်စလီယက်တို့၃ဦးဟာအင်ဂျူရောအိုဗေယုံကနဲ့မှာမေလ၁၀ရက်နေ့ကတကယ်ပိတ်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်ဒီတော့အတွင်းရာထူးကဖယ်ရှားခံရတဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်း Michael Flynn နဲ့ရုရှားနိုင်ငံကဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုရပ်တန့်ပေးဖို့မကြတဲ့ခင်ကရာထူးကနေဖယ်ရှားခံရတဲ့ FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲ James Comey ကိုတမရထရမ့်ကတောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်တမရအနေနဲ့အဲ့ဒီလိုတောင်းဆိုခဲ့တဲ့ကိစ္စဟာမမှန်ကန်ကြောင်းတမရအင်ဂျီရောကအဲ့ဒီသတင်းထွက်လာပြီးမကြခင်မှာပဲညင်းဆိုခဲ့ပါတယ်